Welcome to the Voice of America in Burmese.
Mingla nya ni ge ma toda shin nya shin American bi daw su Washington DC myo daw ga ni 2016 khu ni November 18 ye cha da bre ni nyet ni ge VOA American ta ye Myanmar bai season ni go Myanmar san lo ji nyet ni 6 nai khwe ga ni 9 nai a thi kilometer 16 ne 25 ro ga ni dai yai atan lwet ni ba bi shin ဒီညနေခင်းအစီအစဉ်မှုကကျွန်မစုမော်ပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမတ်သိင်္ကီထိုင်းနဲ့ကျွန်တော်ကြော်ကြော်သိင်းကြေညာမှာပါ။ Donald Trump နဲ့ဂျပန်ဝန်ကြီးချုပ်တို့ဒီကနေ့တွေ့ဆုံမှုရှိပြီးဂျပန် American မဟာမိတ်ဆက်ဆံရေးအနာဂတ်နဲ့ပတ်သက်လို့ဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်။သမ္မတဥပမာဟာသမ္မတတက်တဲ့နောက်ဆုံးပြည်ပခီးစဉ်ဒုတိယခီးတစ်ထောက်ဖြစ်ဂျာမနီမှာရောက်နေပါတယ်။ဖိလစ်ပိန်နိုင်ငံဟာလည်းရုရှားခြေရာနေပြီး ICC တဲကထွက်နိုင်ခြေရှိတယ်လို့သမ္မတဒူတာတီးကပြောလိုက်ပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမှာကတော့ဒီသတင်းပတ်ထဲမှာရန်ကုန်မှာဓာတ်ပုံပြပွဲကျင်းပဖို့စီစဉ်ထားတဲ့နာမည်ကျော်ဓာတ်ပုံဆရာတယောက်မြန်မာနိုင်ငံပြည်ဝင်ခွင့်တားမြစ်ခံခဲ့ရပါတယ်။ဘာကြောင့်ပါလဲ။
ကျွန်တော်တို့ထဲမှာအမည်မဲခြင်းသွင်းထားတာဆိုတော့ကျွန်တော်ကပြန်လွတ်မယ်။ပြန်လွတ်တဲ့နိုင်ငံသားတွေကတော့အများကြီးပဲဗျာ။
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။ရခိုင်ဘက်ကရာနဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ဘတ်ကိုထွက်ပြေးနေကြတယ်ဆိုတဲ့သတင်းနိုင်ငံတကာမီဒီယာမှာဖော်ပြနေပေမဲ့မြန်မာအစိုးရဘက်ကတော့အတည်မပြုပါဘူး။နောက်ဒီမြန်မာနိုင်ငံတွင်းကတိုင်းရင်းဒေသတွေမှာကလေးတွေဟာလမစေဘဲမွေးဖွားပြီးတည်ဆုံတာစစ်ဘေးဒဏ်ကြောင့်တည်ရတာစတဲ့လမစေဘဲမွေးဖွားတဲ့ကလေးများနေထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့အကြောင်းစတဲ့သတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအချိန်ဆုံးကတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်သိန်းကြီးထိုက်တို့ကတင်ဆက်ပေးပါမယ်ရှင်။
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ယူကော့ခံသမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တွေ့ဆုံဖို့ရှိပြီးဂျပန်နဲ့အမေရိကန်ကြားလုံခြုံရေးဆိုင်ရာမဟာမိတ်ဖြစ်မှုရဲ့အရေးပါပုံကိုဂျပန်ဝန်ကြီးချုပ်ကအထူးအလေးထားပြောမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ယူကော့ဘွဲမှအနိုင်ရပြီးကလေးကဆိုရင်မစ္စတာထရမ့်ဟာကမ္ဘာကောင်းဆောင်အတော်များများနဲ့တယ်လီဖုန်းကတဆင့်စကားပြောပြီးပါပြီ။အဲ့ဒီအထက်မှာအီဂျစ်သမ္မတအက်ဒူလ်ဖတ်ဒ်အယ်စီစီဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းပါဝင်ပါတယ်။ဒါပေမဲ့လည်းအခုဂျပန်ဝန်ကြီးချုပ်အာဘေနဲ့ကတော့ဇန်နဝါရီလမှာသမ္မတတန်မဆတင်ခင်ပထမဆုံးလူကိုယ်တိုင်တွေ့ဆုံတာဖြစ်ပါမယ်။အခုတွေ့ဆုံပွဲမှာအနာဂတ်အတွက်သူ့ရဲ့အမြင်ကိုမစ္စတာထရမ့်နဲ့ဆွေးနွေးခြင်းနဲ့လို့ဂျပန်ကနေမထွက်ခင်မှာမစ္စတာအာဘေကပြောပါတယ်။ယုံကြည်မှုပေါ်မှာသာမဟာမိတ်ကိုတည်ဆောက်လို့ရကြောင်းဒါကြောင့်အဲ့ဒီယုံကြည်မှုကိုသမ္မတထရမ့်နဲ့တည်ဆောက်ခြင်းကြောင်းအဲ့ဒီပေါ်ခြေခံပြီးကမ္ဘာငြိမ်းချမ်းရေးနဲ့တရားဝါပြောရေးအတွက်အတူတကွလက်တွဲလှုပ်ဆောင်သွားခြင်းကြောင်းမစ္စတာအာဘေကပြောပါတယ်။အမေရိကန်ဟာဂျပန်ကိုအကောက်အွယ်ပေးဖို့တိတ်လုံနေရတယ်လို့ဆိုပြီးအမေရိကန်ဂျပန်ဆက်ဆံရေးပေါ်မစ္စတာထရမ့်ကယူကော့ပွဲမဲဆွယ်ကာလအတွင်းမေးခွန်းထုတ်တာတွေရှိခဲ့မှုပါတယ်
။အမေရိကန်ပြည်ထောင်စုရဲ့သမ္မတအသစ်ဖြစ်လာမဲ့ဒေါ်နယ်ထရမ့်လက်ထက်လူဝင်မှုကြီးကြပ်ရေးအရေးယူဆောင်ရွက်ချက်တွေကနေကျောင်းသားတွေနဲ့ဝန်ထမ်းတွေကိုကာကွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကကောလိပ်ကျောင်းသားတွေမနေ့ဗုဒ္ဓဟူးနေ့ကစုဝေးချီတက်တောင်းဆိုကြပါတယ်။ကျောင်းသားတွေကသူတို့ရဲ့အဆောင်တွေမှာတရားဝင်အထောက်အထားမရှိတဲ့ကျောင်းသားတွေအတွက်လုံခြုံတဲ့နေရာတွေအဖြစ်သတ်မှတ်ပြီးတရားဝင်အထောက်အထားဆက်ရွက်စည်းရုံးတွေစစ်ဆေးတာနောက်တရားဝင်အထောက်အထားမရှိတဲ့ကျောင်းသားတွေကိုပြည်ထောင်စုအစိုးရအာဏာပိုင်တွေထံကိုလွှဲပြောင်းပေးတာတွေမရှိတဲ့ဘေးကင်းရာခိုးလုံရာအဆောင်တွေအဖြစ်သတ်မှတ်ပေးဖို့တောင်းဆိုကြတာဖြစ်ပါတယ်။လှုပ်ရှားမှုကိုဖော်ဆောင်သူတွေကတော့တက္ကသိုလ်80ကျော်မှဆောင်ရွက်ဖို့စီစဉ်ထားတယ်လို့ပြောဆိုကြပါတယ်။ဒီထဲမှာ Princeton, New York တက္ကသိုလ်, မြောက် Carolina က Duke တက္ကသိုလ်နဲ့ Los Angeles က California တက္ကသိုလ်တို့လည်းပါဝင်ပါတယ်ရှင်
။ကမ္ဘာတစ်လောပေါင်းကူးဆက်သွယ်လှုပ်ဆောင်မှု Globalization ဟာနောက်ကျောင်းပြန်လှည့်မှာမဟုတ်ဘူးလို့ American သမ္မတဘရက်ဥဘာမားနဲ့ German ဝန်ကြီးချုပ် Angela Merkel တို့ကဂျာမန်လူထုကိုပြောလိုက်ကြပါတယ်။ American မှာတီးခြားနေထိုင်ရေးဝါဒခေါင်းထောင်လာနေတဲ့ပေါ်ဥရောပဘက်ကအမြင်တွေကိုတုံ့ပြန်ပြောဆိုကြတာပါ။သမ္မတဥဘာမား Germany ကိုမြောက်ခင် German သတင်းစာVS Shops for Kema ကောင်းဆောင်တို့ပူတွဲရေးသားတဲ့ထင်မြင်ချက်ဆောင်ပါတယ်အဲ့ဒီလိုရေးထားကြတာပါ Globalization မတိုင်ခင်ခေတ်ကမ္ဘာကြီးကိုပြန်လည်မှာမဟုတ်ကြောင်းဂျာမန်နဲ့အမေရိကန်တွေဟာသူတို့ရဲ့စံတန်ဘိုးတွေစိတ်ကူးအတွေးတွေနဲ့အညီ Globalization ကိုပုံဖော်ဖို့အခွင့်အလမ်းကိုအယအမိစုပ်ကင်ကြရမှာဖြစ်ကြောင်းမိမိတို့ဂျာပူပေါင်းဆောင်ရွက်မှုကိုချက်ထွင်ဖို့နဲ့နှက်ဆိုင်စီဖို့မိမိတို့ရဲ့စီးပွားရေးလုပ်ငန်းတွေနိုင်ငံသားတွေအတွက်သာမကတကမ္ဘာလုံးအတွက်မိမိတို့မှာတာဝန်ရှိကြောင်းအမေရိကန်နဲ့ဂျာမန်ကောင်းဆောင်တွေကရေးထားပါတယ်သမ္မတဥပမဟာသူ့ရဲ့သမ္မတတန်းတွင်နောက်ဆုံးပြည်ပခီးစဉ်ထွက်နေတာမှာဂျာမနီကဒုတိယခီးတစ်ထောက်ဖြစ်ပါတယ်။ပထမခီးတစ်ထောက်ဖြစ်တဲ့ဂရိနိုင်ငံမှာတော့ဒီမိုကရေစီကိုခုခံကာကွယ်ရေးအရေးကြီးတဲ့အကြောင်းနဲ့ဥရောပမဟာမိတ်တွေနဲ့အတူတကွအမေရိကန်ကအခိုင်အမာဆက်ပြီးရပ်တည်သွားမယ်ဆိုတဲ့အကြောင်းတွေကိုသမ္မတဥပမကပြောခဲ့ပါတယ်
။အမေရိကန်နိုင်ငံတဝမ်းမှာပြီးခဲ့တဲ့သတင်းပတ်သမ္မတရွေးကောက်ပွဲနဲ့အတူလွှတ်တော်ရွေးကောက်ပွဲတွေကိုလည်းကျင်းပခဲ့ပြီးတဲ့နောက်အထက်လွှတ်တော်တက်တန်းတဲ့အတွက်ခေါင်းဆောင်တွေကိုရွေးပြီးသွားကြပါပြီ။ အထက်လွတ်တော်လူနည်းစုခေါင်းဆောင်အဖြစ်ဒီမိုကရက်ပါတီနယူးယောက်အထက်လွတ်တော်မှချက်ရှူမာကိုတညီတညွတ်ထဲရွေးချယ်လိုက်ကြပါတယ်ရွေးကောက်ခံသမ္မတနဲ့လက်တွဲအလုပ်ဖို့ဒီမိုကရက်ပါတီအဆင့်သင့်ရှိတယ်လို့မစ္စတာရှူမာကပြောပါတယ
် When we can agree on issues then we're going to work with them we're not going to just as some have done here in the past
အကြောင်းအရာတွေပေါ်မှာကျွန်တော်တို့အနေနဲ့သဘောတူရင်သူနဲ့အတူတကွပူးပေါင်းအလုပ်လုပ်မှာဖြစ်ပါတယ်အရှင်နှုံးကဒီမှာလောက်ခဲ့ကြတဲ့တချို့ကိစ္စတွေလို့ဒါကသမ္မတထရန့်ရဲ့အယူအဆယုံကြည်ချက်ဖြစ်လို့ဆိုပြီးကျွန်တော်တို့ကစန့်ကျင်ပါတယ်ဆိုတာမျိုးလုံးမှာမဟုတ်ပါဘူးကျွန်တော်တို့သဘောတူတဲ့ဟာတွေကိုလက်တွဲလှုပ်ဆောင်မှာဖြစ်တယ်လို့ကျွန်တော်တို့သဘောမတူတဲ့အကြောင်းအရာတွေပေါ်မှာတော့ခိုင်ခိုင်မာမာရပ်တည်စန့်ကျင်သွားမယ်လို့သမ္မတထရန့်အနေနဲ့မျှော်လင့်ထားပါလို့ပြောထားပြီးပါပြီလို့ပြောဆိုသွားတာဖြစ်ပါတယ်ဒါအပြင်ပါတီဥဆောင်မှုအဖွဲ့ကိုအထက်လွှတ်တော်မှဘာနီဆန်ဒါစ်အဲလစ်ဖက်ဝါရင်တိုနဲ့အသစ်ထက်ထက်ပြီးတိုးချက်လိုက်တယ်လို့လည်းပြောပါတယ်။ Republican ဘက်မှာတော့ Kentucky အထက်လွှတ်တော်မှ Mitch McConnell ကလူများစုခေါင်းဆောင်အဖြစ်ဆက်ပြီးတာဝန်ယူပါတယ်။လာမယ့်နှစ်မှာတော့ Republican တို့ကအစိုးရအဖွဲ့ကိုရောအထက်နဲ့အောက်လွှတ်တော်နှစ်ရပ်စလုံးကိုပါထိန်းချုပ်မှာဖြစ်ပါတယ်။
ယေဘေးကအတန်ညနေပိုင်းမြန်မာဘာသာစစ်စစ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 1063ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လင်းပေးနေပါတယ်ရှင
်ဖီဝီကနေဘူရူးညနေပိုင်းသတင်းတွေကိုတရားဆက်လက်ထုတ်လင်းနေပါတယ်ဖိလစ်ပိုင်သမ္မတရိုဒီဂိုဒူတာတေကသူဟာရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံတကာရာဇဝတ်တရားခုံရုံး ICC ကနေနှုတ်ထွက်ဖွယ်ရှိတယ်လို့ပြောလိုက်ပါတယ်။တရားမဝင်မူရစီဝါရောင်းဝယ်မှုကိုနှိမ်နင်းတာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးဒူတာတေကို ICC မှာတရားစွဲခံရနိုင်ခြင်းရှိတယ်လို့သူ့ကိုဝေဖန်သူတွေကပြောထားတာပါ။ကုလသမဂ္ဂဟာစစ်ပွဲတွေကိုရပ်အောင်လုပ်နိုင်စွမ်းမရှိဘူးလို့လည်းပြည်သူနိုင်ငံမှာကျင်းပမဲ့အာရှပစိဖိတ်ခေါင်းဆောင်တွေရဲ့နှစ်ပတ်လည်ထိပ်သီးအစည်းအဝေးတက်ဖို့ဒီကနေ့မထွက်ခင်ထုတ်ပြန်ချက်တစ်ခုထဲမှာသမ္မတဒူတာလေးကပြောထားပါတယ်တရုတ်နဲ့ရုရှားတို့ကသာကမ္ဘာအခင်းအကျင်းအသစ်ကိုဖန်တီးဖို့အဆုံးဖြတ်ကြမယ်ဆိုရင်သူဟာကုလသမဂ္ဂကနေထွက်ပြီးတော့ပထမဆုံးပူးပေါင်းပါဝင်မဲ့သူဖြစ်တယ်လို့လည်းဆိုပါတယ်ကမ္ဘာရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်မဲ့ကမ္ဘာလုံးဆိုင်ရာသဘောတူညီချက်ကိုလည်းသမ္မတဒူတာလေးကအိုးပြန်ပါတယ်မလိုက်နာသူတွေကိုအရေးယူမဲ့ပြဋ္ဌာန်းချက်မပါတာကမ္ဘာကြီးပူလွေးလောင်မှုကိုရေဆိုင်ပြေရှင်းဖို့ဖွံ့ဖြိုးဆဲနိုင်ငံတွေရဲ့လုပ်ငန်းတွေကိုအထောက်ပံ့ပြုရေးဆမှုဖွံ့ဖြိုးပြီးနိုင်ငံကြီးတွေကငွေကြေးထက်ဝင်မဲ့ကိစ္စရှင်းရှင်းလင်းလင်းမရှိတာတွေကိုသူကထောက်ပြဥပမာပါတယ်
။နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာတရားရုံး ICC ကနေရုရှားနိုင်ငံနှုတ်ထွက်မဲ့ဆုံးဖြတ်ချက်ကိုကမ္ဘာတလွှားကလို့ခွင့်ရလှုပ်ရှားမှုအဖွဲ့တွေကရှုတ်ချပါတယ်။ရုရှားအနေနဲ့နိုင်ငံတကာတရားစီရင်ရေးနဲ့အဖွဲ့အစည်းတွေကနေထွက်ခွာတော့မယ်ဆိုတာကိုဒီဆုံးဖြတ်ချက်ကသတိပေးလိုက်တာဖြစ်ပြီးလို့ခွင့်ရအကာအကွယ်တွေနဲ့ပတ်သက်ပြီးစိုးရိမ်နေကြတဲ့တာမန်ရုရှားပြည်သူတွေအတွက်လည်းစိတ်မကောင်းစရာအခြေအနေတည်းရဖြစ်တယ်ဆိုပြီးလို့ခွင့်ရအဖွဲ့တွေကပြောဆိုကြပါတယ်။ရုရှားဆိုရရဲ့မနစ်ဗုဒ္ဓဟူးနေ့ကအမိန့်ကြေညာချက်ဟာနိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးရဲ့ဆောင်ရွက်ချက်တွေအပေါ်မှာတည်ရမှုတစုံတရာမရှိဘူးလို့နိုင်ငံတကာဥပဒေပညာရှင်တွေကပြောပါတယ်။1998ခုနှစ်နိုင်ငံတကာရာဇဝတ်ပြစ်မှုဆိုင်ရာခုံရုံးတည်ထောင်ခဲ့တာဖြစ်ပြီးခုံရုံးဖွဲ့စည်းပြီးနှစ်နှစ်ကြာမှရုရှားသမ္မတပူတင်ကခုံရုံးစာချုပ်ဖြစ်တဲ့ရောမစာချုပ်မှာလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါပေမဲ့ရုရှားလွှတ်တော်ကတော့ဒီသဘောတူညီချက်ကိုအတည်ပြုမထားပါဘူး။အာဖရိကတိုက်နိုင်ငံအတော်များများက ICC နိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးကနေနှုတ်ထွက်ဖို့မကြခင်ကဆုံးဖြတ်ခဲ့ကြပြီးနောက်မှာရုရှားကအခုလိုကြီးညာလာတာဖြစ်ပါတယ်။တဲ့ကိုအရေးပါတဲ့အခိုက်အတန့်ကိုရောက်နေပါတယ်လို့လူခွင့်ရဆောင်ကြည့်ရဲ့အဖွဲ့ HRW ရဲ့တွဲဖက်ညွှန်ကြားရေးမှူးအဲလစ်ဘက်အစ်ဒန်ဆန်ကဒီဟိတ်မျိုးကနေ VOA ကိုပြောပါတယ်လူမျိုးတုံးတပ်ဖြတ်မှုတွေလူသားမျိုးနယ်အပေါ်ဆန့်ကျင်ကျူးလွန်တဲ့ရာဇဝတ်မှုတွေနဲ့စစ်ရာဇဝတ်မှုတွေကိုတရားစီရင်တဲ့ပထမဆုံးသောနိုင်ငံတကာတရားရဲ့အဖွဲ့အစည်းဖြစ်တဲ့ ICC ကရုရှားရဲ့2014ခုနှစ်အတွင်းယူကရိန်းနိုင်ငံအပေါ်စီးရီဆောင်ရွက်ချက်တွေနဲ့ပတ်သက်ပြီးသုံးသက်ချက်အစီရင်ခံစာကိုဒီသတင်းဖတ်မှာထုတ်လိုက်တာကြောင့်ရုရှားတို့စိတ်ဆိုးဒေါသထွက်ခဲ့တာပါယူကရိန်းနိုင်ငံခရိုင်းမီးယားကျွန်းဆယ်ကိုရုရှားတို့သိမ်းပိုက်လိုက်တာဟာကျူးကျော်သိမ်းပိုက်မှုဖြစ်တယ်လို့ ICC ရဲ့အစီရင်ခံစာကပြောဆိုထားတာဖြစ်ပါတယ
်ဒီမိုကရက်တစ်ပါတီကိုစားပြုပြီးသမ္မတယူကော့ဘဲဝင်ခဲ့သူဟီလာရီကလင်တန်ကပြီးခဲ့တဲ့သတင်းတစ်ပတ်လုံးသူလှုပ်ရှင်ခဲ့တာဟာစာအုပ်ကောင်းတိုးကိုဖတ်ခွေးလေးတစ်ကောင်နဲ့အတူနေပြီးအိမ်ထဲကနေဘဲမှမသွားပဲနေကျင်ခဲ့တာပဲဖြစ်တယ်လို့ပြောပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကသမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်ကိုအရေးနှိမ့်ခဲ့ပြီးတဲ့နောက်ပိုင်းမစ္စစ်ကလင်တန်ဟာဗိုလ်ထူးနေကြကဝါရှင်တန်မြို့တော်မှာပထမဆုံးအကြိမ်အများမြင်ခွင့်ပြန်ထွက်လာတာပါ။ကလေးတငယ်အကာအကွယ်ပေးရေးရန်ပုံငွေအဖွဲ့ရဲ့ Beat the Odds အစီအစဉ်မှာကလင်တန်စကားပြောခဲ့တာပါ။ဒီအစီအစဉ်ဟာဆိုးရွားတဲ့အခြေအနေကိုကြော်လွှားပြီး ထူးချွန်ထက်မြက်တဲ့ကျောင်းသားတွေဖြစ်လာကြပြီးတော့ကျွမ်းကျင်တဲ့ပညာသည်တွေဖြစ်မဲ့လမ်းကြောင်းပေါ်ရောက်နေကြသူလူငယ်၅ဦးကိုဂုဏ်ပြုတဲ့အစီအစဉ်မှာဒီပွဲကိုသူလာတက်ရတာသူ့အတွက်အလွယ်ဆုံးကိစ္စတော့မဟုတ်ဘူးလို့ကလင်တန်ကပြောပါတယ်။ဒါပေမဲ့အခုဂုဏ်ပြုခံရတဲ့လူငယ်အမျိုးသားအမျိုးသမီး၅ဦးဟာအကြံပဒံအခြေအနေဆင်းရဲမွတ်တေမှုစွန့်ပစ်ခံရမှုတို့နဲ့ကြုံခဲ့ရပြီးတဲ့နောက်ဘယ်တော့မှအရှုံးမပေးသူတွေဖြစ်တယ်လို့ပြောပါတယ်။အခုသူလာတက်တဲ့ Beats the Odds အခမ်းအနားဟာ1992ခုနှစ်သမ္မတရွေးကောက်ပွဲမှာသမ္မတဟောင်းဘီလ်ကလင်တန်အနိုင်ရပြီးတဲ့နောက်တက်ခဲ့မှုတဲ့ပထမဆုံးပွဲဖြစ်တာကြောင့်သူ့အတွက်တော့တိတ်ကိုလွမ်းဆွတ်ဖွယ်ညတညဖြစ်ပါတယ်လို့မစ္စစ်ကလင်တန်ကပြောသွားပါတယ်
။ကဘာတဝမ်တော်ရိုင်းတိရိစ္ဆာန်တွေကိုကဲတင်ဖို့ကြိုးပမ်းတဲ့ပူးပေါင်းလှုပ်ရှားမှုတွေမှာပါဝင်ကြပါလို့ဗြိတိန်တော်ဝင်မင်းသားဝီလျံကကဘာနိုင်ငံတွေကိုတိုက်တွန်းလိုက်ပါတယ်။ဗီယက်နမ်နိုင်ငံဟနွိုင်းမြို့တော်မှာကျင်းပနေတဲ့တော်ရိုင်းသတ္တဝါတရားမဝင်ကုန်သွယ်မှုတိုင်းမြင့်ရေးတတိယအကြိမ်နိုင်ငံတကာညီလာခံမှာမင်းသားဝီလျံကအခုလိုတိုက်တွန်းပြောဆိုသွားတာပါ။ညီလာခံကိုအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့ဗီယက်နမ်နိုင်ငံဟာစင်စွယ်နဲ့ကြန့်ချူတရားမဝင်ရောင်းဝယ်မှုတွေနဲ့ဒီလိုရောင်းဝယ်သူတွေအ धिक ဖျက်ဆီးကုန်သွယ်ကြတဲ့နေရာတစ်ခုဖြစ်ပါတယ်။မင်းသားဝီလျံကတော့တော်ရိုင်းတိရစ္ဆာန်တွေဖမ်းဆီးတပ်ဖြတ်ခံရတယ်ဆိုတာကိုအားလုံးသိထားကြတယ်လို့ဒီလိုတပ်ဖြတ်ခံရတဲ့နေရာတွေကနေဈေးကွက်ထဲကိုဘဲကုန်းလမ်းလေလမ်းရေလမ်းတွေကနေဖြတ်တန်းကုန်သွယ်နေကြတယ်ဆိုတာကိုလည်းသိနေတာကြောင့်ဒါဟာအလုံးပူးပေါင်းပါဝင်ပြီးနှိမ့်နှင်းနိုင်တဲ့ကိစ္စတစ်ခုဖြစ်တယ်လို့ပြောပါတယ်။တရားတိရစ္ဆာန်တရားမဝင်ကုန်သွယ်မှုတွေကိုဘယ်တော့မှနဲ့မှမတူထျောက်တဲ့နှီးလန်းတွေနဲ့နှိမ့်နှင်းနေတဲ့ဗီယက်နမ်တရုတ်နဲ့တခြားအာရှနိုင်ငံတွေကိုလည်းမင်းသားဝီလျံကအချီးကျူးစကားပြောပါတယ်။ဒါပေမဲ့တစ်ချိန်တည်းမှာလည်းဒီနိုင်ငံတွေမှာပဲကြန့်စင်တင်းခွေချက်နဲ့ချင်းတိလိုတော်ရိုင်းသရဝါတွေအကြီးအကျယ်တက်ဖြတ်ခံရတုံးမယ်ဆိုတာကိုလည်းသူကသတိပေးပြောပါတယ်။ဗီယက်နမ်ဒုတိယသမ္မတဒန်တီငေါထင်ကတော့တော်ရိုင်းသရဝါတွေကိုမှောင်ခုံရောင်းချနေတာတွေဟာကမ္ဘာလုံးဆိုင်ရာပြဿနာတစ်ရပ်ဖြစ်ပြီးအလုံးကဆုံးဖြတ်ချက်ခိုင်ခိုင်မာမာနဲ့အပြည့်အဝပူးပေါင်းဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ပြောဆိုထားပါတယ်ရှင်
။နယူးဇီလန်နိုင်ငံမှာတနင်္လာနေ့က 9.8 ဘီလီယံရှိတဲ့ငလျင်ကြီးလှုပ်ခတ်လို့လူနှစ်ဦးသေဆုံးပြီးနောက်ဆက်တွဲငလျင်တွေဆက်ပြီးလှုပ်နေတယ်လို့နယူးဇီလန်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်။ဝါလင်တန်မြို့တော်ကလမ်းတော်များကိုဗိုလ်ထုနေကပိတ်ထားပြီးအဆောက်အဦတို့ရဲ့ခံကန့်မှုပေါ်အင်ဂျင်နီယာတွေကစိုးရိမ်နေကြပါတယ်။မျိုးတော်ဆော်ဦးတွေထဲမှာလူတွေကိုရှင်းထုတ်ပြခဲ့ရတဲ့နောက်ဆုံးအဆော်ဦးကအကြီးဆုံးရုပ်ရှင်ရုံဝင်းကြီးဖြစ်ပါတယ်။ဆော်ဦးတို့ဆောက်လုပ်ထားပုံကိုစုံစမ်းစစ်ဆေးဖို့အစိုးရကညွှန်ကြားထားတယ်လို့နိုင်ငံတွင်းသတင်းတွေကဖော်ပြပါတယ်။ဒီတော့တွင်ငလျင်နယ်တင့်ထားတဲ့ကြီးလက်ဒေသတွေမှာရေးကြီးတဲ့အခြေခံအဆောက်အဦတွေကိုပြင်ဆင်နေပြီးလယ်သမားတွေလုပ်ငန်းခွင်ပြောင်းဝင်ဖို့စူးစမ်းနေကြပါတယ်ခင်ဗျာ
။ကြာသပတေးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းတွေကိုကိုကြကြော်သိန်းနဲ့မသိင်္ဂီထိုက်တို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေအခုထုတ်လွှင့်နေတဲ့ရေဒီယိုအစီအစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်နက်တည်း VOA ရဲ့ website စာမျက်နှာဖြစ်တဲ့ bamis.voanews.com မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုတော့ကြာသပတေးနေ့ညနေခင်းအတွက်နောက်ဆုံးရသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးပါမယ်။ဒီသတင်းပတ်ထဲမှာရန်ကုန်မြို့မှာဓာတ်ပုံပြပွဲကျင်းပဖို့စီစဉ်ထားတဲ့နာမည်ကျော်ဓာတ်ပုံဆရာတယောက်မြန်မာနိုင်ငံပြည်ဝင်ကွင့်တားမြစ်ခံရရပါတယ်။အမေရိကန်ပြည်ထောင်စုကမှတ်တမ်းတင်ဓာတ်ပုံဆရာ Grid Consulti ဟာအမည်မဲဆင်းမှာပါဝင်နေတာကြောင့်တားမြစ်ခံခဲ့ရတာဖြစ်ပါတယ်။သူကျင်းပမဲ့ဓာတ်ပုံပြပွဲမှာရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ဓာတ်ပုံတွေထည့်သွင်းပြသမဲ့အစီအစဉ်နဲ့ဆက်နွယ်နိုင်တယ်လို့လည်းယူဆနေကြတာပါ။အပြည့်အစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုထက်အောင်ခန့်ခတင်ပြပေးထားပါတယ်ရှင်
။ကဘာကလကနိုင်ငံမဲ့လူတိုင်းဝိုင်းနေတဲ့ဘဝပုံရင်းလွာတွေကိုဆယ်စုနှစ်နဲ့ချီမှတ်တမ်းတင်ဓာတ်ပုံရိုက်ကူးနေတဲ့ဓာတ်ပုံဆရာ Greg Kusenai ဟာရန်ကုန်မြို့မှာဗုဒ္ဓဟူးနေ့ကျပြသမဲ့ဓာတ်ပုံပြပွဲအတွက်မြန်မာနိုင်ငံကိုလာရောက်ခဲ့ရမှာတောက်ကြနေကပဲပြည်ဝင်ကွင့်ငင်းဆန်ခံခဲ့ရတာဖြစ်ပါတယ်။အလုံသမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနကညွှန်ကြားမှုဦးရဲ့ထွန်းကတော့မြန်မာအစိုးရရဲ့အမည်မဲဆင်းဘလက်လစ်ထဲမှာထည့်သွင်းခံထားသူတယောက်ဖြစ်တားမြစ်ခဲ့တာဖြစ်တယ်လို့ VOU ပြောပါတယ်။
ကျွန်တော်တို့ကတော့ဒီလိုဗျဟိုကျွန်တော်တို့ထဲမှာမိမဲဆင်းသွင်းထားတာဆိုရင်တော့ကျွန်တော်တို့ကပြန်လွတ်မယ်ပြန်လွတ်တဲ့နိုင်ငံခြားသားတွေကတော့အများကြီးပဲဗျဟိုမိမဲဆင်းသွင်းထားတာဆိုရင်တော့ကျွန်တော်တို့ကဟိုခွင့်ပြုချက်ဟိုမရတဲ့ဟာပေါ့လေမိမဲဆင်းသွင်းထားတာတော့ဒါဟိုနိုင်ငံတကာမှာလည်းရှိပါတယ်အဲ့ဒါမျိုးဆိုတော့ပြန်လွတ်မယ်ဗျ
Greg Consenai ဟာမြန်မာပြည်ကို2006ခုနှစ်ကတည်းကလာရောက်ခဲ့ပြီးရခိုင်ပြည်မှာရှိတဲ့လူနည်းစုမွတ်စလင်တွေကြောင့်မှတ်တမ်းတင် documentary ရိုက်ကူးခဲ့တဲ့သူတူဖြစ်ပါတယ်နောက်ပြီး2012ခုနှစ်မှာပဲ Exam to Nowhere Burma Ranger ခေါင်းစဉ်နဲ့စာအုပ်ထုတ်ရေးသားထုတ်ဝေခဲ့ပြီးဒါကလည်းနိုင်ငံတကာစုတိုက်ချုပ်စွခုနိုင်ခဲ့တာပါဒီတစ်ခေါက်မှာသူ့ကို Blacklist တွင်းခံထားတာနဲ့ပတ်သက်လို့တေချာမသိပေမဲ့ရခိုင်ပြည်နယ်ကမွတ်စလင်တွေရဲ့ဓာတ်ပုံတွေကိုပြန်ပွဲမှာထည့်သွင်းပြသမဲ့ကိစ္စနဲ့ဆက်နွယ်နိုင်တယ်လို့ယူဆကြောင်း AFP သတင်းဌာနကပြောဆိုထားပါတယ်မြန်မာနိုင်ငံရဲ့သတင်းလူလက်ကွင့်အခြေအနေနဲ့ပတ်သက်လို့ပြည်တွင်းပြည်ပကစိုးရိမ်မကင်းမှုတွေရှိနေကြမှာပဲ အခုလိုသတင်းသမားတူပြည်ဝင်ခွင့်ညှိပန်ခံခဲ့ရတာဟာကောင်းတဲ့လက္ခဏာတစ်ခုတော့မဟုတ်ဘူးလို့လည်းမြန်မာနိုင်ငံသတင်းမီဒီယာကောင်စီအဖွဲ့ဝင်ဦးမြင့်ကျော်ကပြောပါတယ
်။ဒီရတကယ်တမ်းကျတော့ဟိုတစ်ဖက်မှာဒီဆိုင်ပြည်နယ်နဲ့ပတ်သက်တဲ့ဟိုသတင်းချင်းချင်းတန်တီသတင်းဟိုဆက်လက်တွေထုတ်ပြန်ရေးတို့သတင်းသမားတွေကြွားဖို့ဟိုလက်နက်မီဖို့အတွက်ကူညီပေးတာတို့သတင်းတာတို့ဖွင့်ပြီးတာတို့အဲ့ဒါမျိုးမလုပ်နိုင်ပေနဲ့ဒီလိုတစ်ဖက်မှာတခြားသောဟိုဘင်္ဂလီတွေဘက်ကတနည်းပြည့်ရင်းညာတွေဘက်ကအားရမျိုးပိတ်မယ်လို့ကြိုးစားရတယ်ဆိုတော့လုံပြီးလုံဟန်တော့မှားတယ်ဆိုတော့ဟိုဒီအားမျိုးပိတ်ကြမလို့ဒီတွင်ရောနိုင်ငံသားကိုပြည့်စွာဖို့အတွက်ကိုဖွင့်ကြည့်ရတော့သူကတဲ့ဟိုကာကွယ်ကူညီတာတို့ပေးနိုင်ရင်ပို့ပြီးတော့တိရောက်ပဲလို့ဆိုတယ်ဒီလိုလုံချင်တာတိရောက်ပဲနဲ့ဒီဘောဟိုသူရပုံမှာဟိုရင်းပဲဟိုဘယ်လိုကောင်းလဲဝေဖန်မှုပဲရနေတယ်
ရခိုင်ပြည်နယ်မှာရေကြီးစကန်တို့အကြမ်းဖက်တိုက်ခိုက်ခံရပြီးနောက်လုံခြုံရေးအာဏာပိုင်တွေရဲ့လိုက်လံရှင်းလင်းမှုတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေနဲ့အတူသတင်းမီဒီယာတွေလွတ်လပ်လပ်သတင်းယူခွင့်မရှိတဲ့အတွက်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာပဲတိုက်တိုက်ဆန်ဆန်ဆိုသလိုနိုင်ငံကသတင်းသမားတယောက်ပြည်ဝင်ခွင့်တားမြစ်ခံခဲ့ရတာလည်းဖြစ်ပါတယ်ဒါပေမဲ့လေဒီလို့ရဟာနိုင်ငံကသတင်းမအားလုံးကိုကန့်သက်တဲ့လုပ်ရက်တစ်ခုဖြစ်ရှုမြင်လို့မရနိုင်ဘူးလို့လေအပတ်စဉ်ထုတ်ဂျာနယ်တစ်စောင်ဖြစ်တဲ့ Tomorrow ရဲ့အေဒီတာချုပ်ဦးစောတက်ထွေးကမြင်ပါတယ်
။ဘုလိုအချင်းတော်ချင်းကိုက်ဒီလိုမျိုးဒါတော့ဆောင်ရက်တယ်လို့ယူဆစရာရှိတာကြောင့်သက်ဆိုင်ရာတာဝန်ရှိသူတွေကတားမြစ်တယ်လို့ယူဆတယ်။ဒါအချင်းတွေပေါ်မှာပေါ်ပေါက်သွားတဲ့တားမြစ်မှုပေါ်ပဲနဲ့ဒါနိုင်ငံတကာသတင်းတော်များရဲ့ခွင့်ရေးကိုပိတ်ပုံကိုရေရှည်ချမှတ်တဲ့အမိန့်အာဏာမဟုတ်ဘူးလို့ကျွန်တော်ကနိုင်ငံသားတယောက်အနေနဲ့ယုံကြည်ပါတယ်။
Greg Gosanai ဟာ2005ခုနှစ်ကတည်းကအိုးမဲ့အိမ်မဲ့နိုင်ငံမဲ့လူတိုင်းဝိုင်းတွေအကြောင်းပုံဖော်တဲ့ Nowhere People Project ကိုစတင်ခဲ့ပြီးမြန်မာ၊ဘင်္ဂလားဒေ့ရှ်၊မလေးရှား၊သီရိလင်္ကာအပါအဝင် Ukraine ၊ Serbia နဲ့ Italy စတဲ့နိုင်ငံတွေမှာရှိတဲ့နိုင်ငံမဲ့လူတွေအကြောင်းအမှတ်တမ်းရုပ်ပုံတွေရိုက်ကူးနေခဲ့တာဖြစ်ပါတယ်။သူဟာ New York Times, New Week, CNN နဲ့ Agency စတဲ့နိုင်ငံတကာသတင်းဌာနတို့နဲ့အတူလက်တွဲလို့လုပ်ကိုင်နေသူတူလည်းဖြစ်ပါတယ်။ဒါအပြင်စစ်စနစ်နဲ့ကြီးနိုင်ငံကဓာတ်ပုံစုပေါင်းများစွာကိုလည်းရရှိထားသူတူလည်းဖြစ်ပါတယ်ခင်ဗျာ
ကိုထက်အောင်ကန့်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ရခိုင်ပြည်နယ်တွင်းမှာအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားနေတဲ့အပေါ်လုံခြုံရေးတပ်ဖွဲ့တွေကနယ်မြေရှင်းလင်းတာတွေဆောင်ရွက်နေချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးနေကြကြောင်းနိုင်ငံတကာသတင်းတချို့ကဖော်ပြနေပေမဲ့လို့မြန်မာအစိုးရဘက်ကတော့အတည်မပြုပါဘူးအိန္ဒိယချင်းဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ဆက်သွယ်ဆောင်ရွက်နေတာတွေရှိပေမဲ့လို့ယာနဲ့ချီပြီးထွက်ပြေးနေတယ်လို့မြန်မာအစိုးရဘက်ကအကြောင်းကြားတာမျိုးလည်းမရှိဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သတင်းအပြည့်အစုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့အော်တိုဘာလ9ရက်နေ့ကဘူတီတောင်နဲ့မောင်တော်မြို့နယ်တွေမှာနေကြားဆောင်ရဲတပ်ဖွဲ့ကိုအကြမ်းဖက်တိုက်ခိုက်တာတွေဖြစ်ပွားပြီးတဲ့နောက်အစိုးရကနယ်မြေရှင်းလင်းရေးဆောင်ရွက်ချိန်မှာယာနဲ့ချီတဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးနေကြောင်းနိုင်ငံတကာသတင်းဌာနတချို့ကဖော်ပြနေတာဖြစ်ပါတယ်။ဒီလိုသတင်းတွေထွက်ပေါ်နေပေမဲ့ဘင်္ဂလားဒေ့ရှ်အစိုးရဘက်ကတော့ဒီလိုထွက်ပြေးနေတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံကိုတစုံတရာအသိပေးအကြောင်းကြားလာတာမရှိဘူးလို့မြန်မာနိုင်ငံဂျာယေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်စရာကပြောပါတယ
်။ဒီအပိုင်းမှာတော့သူတို့ communication စီတယ်ဒါတွေရောအကြောင်းကြားတာတွေတော့တော့မရှိပါဘူး။ဘင်္ဂလားဒေ့ရှ်ကျွန်တော်တို့ဒီပြန်လည်ပြောဆိုဆွေးနွေးတာတော့ရှိတယ်ပေါ့လေ။ကျွန်တော်တို့ရှေ့တမန်ကြီးနဲ့သူတို့ရှေ့ကသက်သင်တာဝန်ရှိတဲ့တွေ့တဲ့ဆွေးနွေးတာတွေတော့ရှိပါတယ်။အဲသူတို့ဆွေးနွေးတဲ့မှာအဲ့ဒီလိုပြည်ပြည်တယ်ပြုတယ်ဆိုတဲ့ကိစ္စတော့ကျွန်တော်တိတိလောက်ကဟိုမတွေ့မိဘူးခင်ဗျ။တင်းတော့သူပေါ်ပြလိမ့်မယ်။ဒါနဲ့ပတ်သက်ပြီးကြီးကြဆွေးနွေးတယ်ကျွန်တော်တို့တင်ပြဆိုတော့အဲ့ဒါတော့ကျွန်တော်မတွေ့မိသေးဘူး
။ပြည်တော်စုသမ္မတမြန်မာနိုင်ငံနိုင်ငံတော်အတိုင်ပင်ခံရုံးတင်းထုတ်ပြန်ရေးကော်မတီအတွင်းမှဦးစော်ထေကိုဆက်သွယ်ခဲ့ပေမဲ့မအားလတ်တာကြောင့်ဖြေချနိုင်တာမရှိခဲ့ပါဘူး။မွန်တော်ဒေတာကံတွေကတော့ဒီလိုထွက်ပြေးတာမကြားသိရကြောင်းနဲ့လုံခြုံရေးကိုတော့တင်းကျပ်ထားကြောင်းပြောပါတယ
်။ဖြစ်ကြတော့ကြောက်ရမှာ
ဟိုဒီညမျက်ကနေမှာတော့ရေထက်တည်ရှိတယ်။နောက်တစ်ခုမက်ဆော့ဖတွေကတော့အရင်တော့ကဒီဖိတ်ကြည့်ဟိုအရင်တော့ကပုံမှန်အတိုင်းပေါ်သူသူစီးနေတယ်အဲ့မှာထိတ်ကျထားလို့ရှားပါ
ဗုဒ္ဓဦးနေကထုတ်ပြန်တဲ့ writer သတင်းမှာတော့အော်တိုဘာလရေးခင်းပြီးတဲ့နောက်မှာရိုဟင်ဂျာ900လောက်ဟာစခန်း၄ခုမှာခိုးလုံနေတယ်လို့ကုညီကယ်ဆယ်ရေးလုပ်သားနဲ့စခန်းတွင်းကလူတွေကိုကိုးကားပြီးဖော်ပြထားပါတယ်။ပြီးခဲ့တဲ့အင်္ဂါနေ့ကလည်းအမျိုးသမီး40နဲ့ကလေး25ယောက်အပါအဝင်လူ86ယောက်ဟာဆက်လက်နှဆင်းနဲ့နတ်မြစ်ကိုဖျက်ကျော်ဝင်ရောက်လာတာကြောင့်ဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ကပြန်လည်မောင်းထုတ်ခဲ့ရကြောင်းရေးသားထားပါတယ်။ AFP သတင်းတပုတ်မှာတော့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်မှာပြည်ပကကြောင့်ထွက်ပြေးလာသူ200လောက်တောင်တင်နေကြောင်းဖော်ပြသလိုတနင်္လာနေ့ကလူ80လောက်ကိုပြန်လည်နှင်ထုတ်ခဲ့ရကြောင်းနဲ့သူတို့ဟာအလုတ်ကန်ခွင်လန်းရှာဖွေဖို့အတွက်စီးပွားရေးအရပြောင်းရွှေ့လာသူတွေဖြစ်ပြီးလက်ရှိပြည်ပကကြောင့်မဟုတ်ကြောင်းဘင်္ဂလားဒေ့ရှ်နယ်ခြားဆောင်တပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူရဲ့စကားကိုကိုးကားပြီးဖော်ပြထားပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံထုတ်သတင်းစာတွေမှာတော့သူတို့ရဲ့နေကြာဆောင်တက်တွေကိုလုံခြုံရေးတိုးမြင့်ထားကြောင်းဖော်ပြကြပါတယ်မြန်မာအစိုးရကတော့ဒီအပိုင်းတွေအတွင်းထုတ်ပြန်တဲ့ HRW ကနိုင်ငံတကာလူ့ခွင့်ရေးအဖွဲ့နဲ့ပြည်ပမီဒီယာတွေရဲ့သတင်းတွေဟာပဂရီအခြေအနေနဲ့ကွဲလွဲနေကြောင်းပြောဆိုထားသလို HRW ကလည်းအခြေအနေမှန်တွေကိုသိရဖို့အတွက်လွတ်လပ်တဲ့သတင်းမီဒီယာတွေနဲ့လူ့ခွင့်ရေးအဖွဲ့တွေကိုမောင်းတော့ဒေတာကိုတွားရောက်ခွင့်ပြုဖို့လိုအပ်ကြောင်းမြန်မာအစိုးရကိုတိုက်တွန်းထားပါတယ်မြမတက်မတော်ကတော့လက်ရှိဖြစ်ပွားနေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းဘူးတိရောင်မောင်တော်မြို့နယ်အတွင်းအကြမ်းဖက်တိုက်ခိုက်မှုဖြစ်စဉ်မှာအစိုးရတက်မတော်ကအရာရှိစစ်သည်9ဦးရဲတပ်ဖွဲ့က10ဦးကြာဆုံးကြောင်းနဲ့တေဆုံးသူဘင်္ဂလီ69ဦးရှိကြောင်းသတင်းထုတ်ပြန်ထားပါတယ
်ရခိုင်ပြည်နယ်ဘက်ကလုံခြုံရေးနောက်ဆုံးရအခြေအနေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစော်ကသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်မကြခင်မှာတော့လမစစ်ပဲမွေးဖွားတဲ့ကလေးများနေ့ထိုင်းမြန်မာနယ်စပ်မှာကျင်းပတဲ့အကြောင်းကိုတင်ပြပေးမှာပါအခုချိန်ဆုံးကတော့လာမယ့်စနေညတရရဲ့လီလိုက်အစီအစဉ်မှာဘာအကြောင်းအရာတွေဆွေးနွေးကြမလဲဆိုတာနားဆင်ကြရအောင်ပါရှင
်ဒေါက်တာရှင်ရရှင်မြမပြည်တဝန်းတော်ရော်မြို့ဝမ်းမကျန်းယာတီမွေစုညံတန်တွေနဲ့နားမခံတာအောင်နှိမ့်ဆက်နေတဲ့အတန်ချက်ဆက်လောက်စပီကာဖွင့်နေသူတွေကိုစီကန်းကြဘလို့ကြက်မှတ်ပြီးထိန်ချောင်းပေးကြရင်ကောင်းပါမလဲမြို့နယ်ရက်ွက်ကြီးရွာအလိုက်အတန်ချက်ဆက်လောက်စပီကာဖွင့်ခွင့်ခွင့်ပြုမိန်တောင်းတဲ့အစင်လာတွေကိုစနစ်တကျလိုက်နာကြပါရဲ့လားပြည်သူတွေနားမချမ်းသာဖြစ်ကြရတဲ့ဒုက္ခကကင်းဝေးအောင်ဘယ်ပုံဘယ်နည်းဖြေရှင်းကြရင်ကောင်းမလဲဆိုတာတွေကိုလာမယ့်စနေညတရိပ်လေးလိုင်းအစီအစဉ်မှာသုံးသပ်ဆွေးနွေးကြမယ်လို့စီစဉ်ထားပါတယ်တော်ဒါရှင်တို့အနေနဲ့ပါဝင်ဆွေးနွေးမေးမြန်းချင်ကြတယ်ဆိုရင်အီးမေးလ်လိပ်စာ burmese@voanews.com ကိုဖြစ်စေတယ်လီဖုန်းနံပါတ် 1-232-382-555 လေးကိုဖြစ်စေတိုတင်ကြောင်းကြားထားနိုင်ကြပါသည
်လာမယ့်စနေညဓာတ်ရိုက်လေးလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်လာမစေပဲမွေးဖွားတဲ့ကလေးများနေကိုထိုင်းမြန်မာနယ်စပ်မှာ CPI Community Partners International လို့ခေါ်တဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းကဦးစီးပြီးကျင်းပခဲ့ပါတယ်မြန်မာနိုင်ငံထဲမှာတိုင်းရင်းဒေသကကလေးတွေဟာမိခင်အဟာရချို့တဲ့တာကြောင့်လာမစေပဲမွေးဖွားပြီးတည်ဆုံတာနောက်စစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းတည်ဆုံတာစတဲ့အကြောင်းတွေနဲ့အသက်ဆုံးရတဲ့ကလေးတွေရှိပါတယ်ဒါပေမဲ့ထိုင်းမြန်မာနယ်စပ်မှာတော့လာမစေပဲမွေးဖွားတဲ့ကလေးတွေကိုနီးပညာအကူအညီနဲ့ကလေးတွေအသက်ရှင်အောင်လုပ်နိုင်တာကြောင့်မေတော်ဆေးကန်းရဲ့မျိုးဆက်ပွားကျန်းမာရေးဌာနကိုဂုဏ်ပြုလက်မှတ်ပေးခဲ့ပါတယ်အပြည့်အစုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင
်လာမစေပဲမွေးဖွားတဲ့ကလေးများနေ့ကိုပထမအဆုံးအကြိမ်ဖြစ်မြန်မာနိုင်ငံကိုကိုးစားပြုပြီးထိုင်းနယ်စပ်မှာဒီကနေ့ကျင်းပခဲ့တာပါမြန်မာနိုင်ငံမှာလာမစေပဲမွေးဖွားတဲ့ကလေးတည်ဆုံးမှုတွေများလာတာကြောင့်ပညာရေးလှုပ်ဆောင်တဲ့အနေနဲ့ကျင်းပကြတာဖြစ်တယ်ဆိုပြီးထိုင်းမြန်မာနယ်စပ်မေတော်ဆေးကမ်းမှာစေတနာဝန်ထမ်းအဖြစ်လှုပ်ဆောင်နေတဲ့တောင်အာဖရိကနိုင်ငံကအငြင်းစားဆရာဝန်ကြီးဒေါက်တာသိန်းဝင်းကအခုလိုပြောပါတယ
်။ World Promotivity Day ပေါ့နော်။ကဘာလာမစီတဲ့ကလေးများနေ့ကိုကျွန်တော်တို့ Community Partners International ကနေပြီးတော့ကျင်းပတာပါကျွန်တော်တို့ပေါ့နော် WHR ဒီထုတ်တဲ့ပြန်နှံ့အရာဆိုလို့ရှိရင်မြန်မာနိုင်ငံမှာတလားအောက်ကလေးတွေတည်နှုံးတဲ့မှာဒီလာမစီရဲ့ကလေးတွေရဲ့တည်နှုံးကဟိုများတာကိုတွေ့ရပါတယ်အဲဟိုကျမ်းမင်းပြောရင်တော့16ရာခိုင်နှုန်းလောက်ရှိတယ်လို့သူတို့ပြောပါတယ်အဲ့ဒီအတွက်ကျွန်တော်တို့ဟိုတကယ်လို့ကလာမစီရဲ့ကလေးတွေရဲ့တည်နှုံးကိုကျမ်းမင်းကဆွတ်ချနိုင်တယ်ဆိုလို့ရှိရင်ကျွန်တော်တို့9နှစ်အောက်ကလေးတွေရဲ့ဒီနှုန်းကကျသွားမှာဖြစ်ပါတယ်
။ထိုင်းမြန်မာနယ်စပ်မှာတော့တိုင်းရင်းသားဒေသကကလေးတွေဟာမိခင်ရဲ့အဟာရချို့တက်မှုတွေကြောင့်လမစေပဲမွေးဖွားတာတွေ၊တည်ဆုံးတာတွေ၊စစ်ဘေးစစ်တမ်းတွေကြားမှာမွေးဖွားရင်းနဲ့ရာသီဥတုဆိုးရတဲ့အခြေအနေအောက်မှာတည်ဆုံးကြတာတွေနဲ့တခြားအကြောင်းအရာတွေကြောင့်လမစေပဲတည်ဆုံးရတာတွေလည်းရှိနေတာပါ။ထိုင်းမြန်မာနယ်စပ်မဲတော်ဆေးကန်းရဲ့မျိုးဆက်ပွားကျန်းမာရေးဌာနမှာတော့ဤပညာအကူအညီနဲ့အဲ့ဒီလိုမျိုးလာမစီပဲမွေးဖွားလာတဲ့ကလေးတွေအတွက်အသက်ရှင်အောင်လှုပ်ဆောင်နိုင်တာတွေရှိနေပြီလို့လည်းဒေါက်တာသိန်းဝင်းကပြောပါတယ်
။အားကြောင့်မှအကြောင်းမသိပဲနဲ့ဒီလာတွေကလည်းရ ရှိပါတယ်အဲ့ဒီခါကျတော့ဒါကူပိုင်ကျဖို့ဖြစ်တဲ့အတွက်ထွက်လာတဲ့ကလေးရဲ့လာမရှိတာကိုကျွန်တော်တို့ကဟိုတတ်နိုင်ကြလောက်အတွက်ရှင်းနိုင်အောင်ဤပညာသုံးပြီးလုပ်ရတဲ့အနေအထားရှိပါတယ်အဲ့ဒါနဲ့တစ်ဆက်တည်းကျွန်တော်တို့ပြောရရင်ဒီမတော်စည်းကမ်းမှာပေါ့နော်ဟိုကျွန်တော်တို့တွေ့တာဆိုလို့ရှိရင်အခု2008တက်စားပြီးတော့လာမရှိတဲ့ကလေးတွေကိုဒီလာမရှိတဲ့ကလေးတွေဟောဒီကလောက်ကလေးတွေဟောဟိုပြည်သူဆော့ဆော့တဲ့ဤပညာကိုစာပြီးတုံးလာတဲ့အတွက်အခုဆိုလို့ရှိရင်ကျွန်တော်တို့မေတ္တာစိတ်ကမှဒီပတ်တရားမှာဥစ္စာနဲ့မေတ္တာစိတ်ကမှသူအောက်ကလေးတချို့အသက်ရှင်တာကိုကျွန်တော်တို့တွေ့ရတယ်အာ H department U department လို့ခေါ်တာပေါ့နော်အာမြို့ဆက်ဘွားကျမ်းမာရေးအတွင်းလူနာဌာနကိုကျွန်တော်တို့ဟိုအသိမှတ်ပြုရအနေနဲ့ဒီစုချင်းမျက်မှုပေါ့နော်အမှတ်တရစုချင်းမျက်မှုအစီအစဉ်မှာကျွန်တော်တို့ဆက်ထားပါတယ်ခင်ဗျာ
မွေးကင်းစားကလေးတွေထဲမှာအလေးချိန်1ကီလိုအောက်ကလေး1ကီလိုကျော်တဲ့ကလေးနဲ့2ကီလိုအထက်ကလေးဆိုပြီးအုပ်စု3စုရှိပြီး2ကီလိုအောက်ကလေးတွေမှာတော့ကျန်းမာရေးပြဿနာတစ်ခုခုရှိနေတယ်ဆိုပြီးစိတ်ပညာရှင်တွေကယူဆနေကြတာပါဒီထဲမှာလမစိပဲမွေးဖွားပြီးကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးရဲ့ခန္ဓာကိုယ်အလေးချိန်နည်းတဲ့ကလေးတွေကိုတော့အသက်ရှင်အောင်ဝေးမိဖို့အတွက်ကျန်းမာရေးလှုပ်သားတွေကစ조사လှုပ်ဆောင်ခဲ့ရမှာတော့အခုဆိုရင်ထိုင်းမြန်မာနယ်စပ်မေတော်စေကန်းမှာလာမစေပဲမွေးဖွားလာတဲ့ကလေးတွေအများအပြားဟာအသက်ရှင်ပြီးကျန်းမာရေးကောင်းမွန်စွာနဲ့မွေးဖွားလာနိုင်ပြီလို့ဆိုပါရယ်ဒီအတွက်မေတော်စေကန်းရဲ့မျိုးဆက်ပွားကျန်းမာရေးအတွင်းလူနာဌာနကိုလည်းဒီကနေ့မှပဲဂုံပြုစုချင်းမြင့်ပွဲလေးလုပ်ခဲ့တာဖြစ်တယ်လို့လည်းဒေါက်တာသိန်းဝင်းကပြောပြသွားပါရယ်ရှင်
မအေးမှာသတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင် VOA ရဲ့ညနေခင်းအစီအစဉ်ပြီးပြီးချင်းမှာပဲ VOA ရဲ့နေ့စဉ် TV သတင်းလွှာအစီအစဉ်ကို Asia Sub 7 ဂျိုလူကနေထုတ်လွှင့်ပေးတယ်လို့ Democratic မြန်မာအတန် DPP အစီအစဉ်မှာလည်းထုတ်လွှင့်ပေးတာမျိုးစောင့်မျှော်ရှုစားနိုင်ကြကြောင်းပါရှင်အစီအစဉ်နေ့မကြခင်အဆုံးသတ်ပါတော့မယ်အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတလှည့်ကြီးညာပေးပါမယ်ရှင်
ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့အမေရိကန်ယူကောက်ခံသမ္မတဒေါ်နယ်ထရမ့်တို့ဒီကနေ့တွေ့ဆုံမှုရှိပြီးဂျပန်နဲ့အမေရိကန်ကြားလူငုံရင်းဆိုင်ရာမဟာမိတ်ဖြစ်မှုရဲ့အရေးပါပုံကိုဂျပန်ဝန်ကြီးချုပ်ကအထူးအလေးထားပြောမယ်လို့ခန့်မှန်းထားကြပါတယ်။ပြီးခဲ့တဲ့သတင်းပတ်ယူကောက်ပွဲမှာအနိုင်ရပြီးခဲ့ကဆိုရင်မစ္စတာထရမ့်ဟာကမ္ဘာခေါင်းဆောင်အတော်များများနဲ့တယ်လီဖုန်းကတစ်ဆင့်စကားပြောပြီးပါပြီ။အဲ့ဒီထက်မှအီဂျစ်သမ္မတအဗ်ဒူလ်ဖတ်ဒ်အယ်စီစီ၊ဂျာမန်ဝန်ကြီးချုပ်အန်ဂလာမာကဲလ်နဲ့ရုရှားသမ္မတဗလာဒီမီယာပူတင်တို့လည်းပါဝင်ပါတယ်။အခုဂျပန်ဝန်ကြီးချုပ်အာဘေနဲ့ကတော့ဇန်နဝါရီလမှာသမ္မတတက်တမ်းစတင်ခင်ပထမဆုံးလူကိုယ်တိုင်တွေ့ဆုံတာဖြစ်ပါမယ်။ဒေါ်နယ်ထရမ့်လက်ထက်လူမှုကြီးကြပ်ရေးအရေးယူဆောင်ရွက်ချက်တွေကနေចောင်းသားတွေနဲ့ចောင်းဝင်တန်းတွေကိုအကောက်အွယ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုတဝန်းကကောလိចောင်းသားတွေဗိုလ်ဒူးနေကချီတက်တောင်းဆိုကြပါတယ်။ចောင်းသားတွေကသူတို့ရဲ့အဆောင်တွေမှာတရားဝင်ထောက်ထားမရှိတဲ့ចောင်းသားတွေအတွက်လုံခြုံတဲ့နေရာဖြစ်သမှတ်ပြီးတရားဝင်ထောက်ထားဆော်ဝဲစရန်တွေစစ်ဆေးတာနောက်တရားဝင်ထောက်ထားမရှိတဲ့ចောင်းသားတွေကိုအစိုးရအာဏာပိုင်တွေလက်ထက်လွှဲပြောင်းပေးတာမျိုးမရှိတဲ့ဘေကင်းခုံလွန်ရာအဆောင်တွေဖြစ်သတ်မှတ်ပေးဖို့တောင်းဆိုကြတာပါကမ္ဘာတလားပေါင်းကူးဆက်သွယ်လှုပ်ဆောင်မှု globalization ဟာနောက်ကျောင်းပြန်လည်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကဲလ်တို့ကဂျာမန်လူထုကိုပြောလိုက်ကြပါတယ်အမေရိကန်မှာတီးခြားနေထိုင်ရေးဝါဒခေါင်းထောင်လာနေတဲ့ပေါ်ဥရောပဘက်ကအမြင်တွေကိုတုံ့ပြန်ပြောဆိုကြတာပါဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာဒေကသူဟာရုရှားနိုင်ငံရဲ့လမ်းကြောင်းကိုလိုက်ပြီးနိုင်ငံတကာရာစုတရားခုံရုံး ICC ကနေနှုတ်ထွက်ပွဲရှိတယ်လို့ပြောလိုက်ပါတယ်တရားမဝင်မှုရေးစေဝါရောင်းအောင်မှုကိုနှိမ်နှင်းတာမှာလူထောင်ပေါင်းများစွာအသက်ခံရတာနဲ့ပတ်သက်ပြီးသမ္မတဒူတာဒေကို ICC ခုံရုံးမှာတရားစွဲခံရနိုင်ခြေရှိတယ်လို့သူ့ကိုဝေဖန်သူတွေကပြောထားတာပါခင်ဗျာ
သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။ဒီညနေခင်းအတွက်အစီအစဉ်ထုတ်လို့ရမှုကကိုရန်နိုင်ဖြစ်ပါတယ်။ဆက်ပိုင်းဆိုင်ရာအသံဖတ်အင်ဂျင်နီယာကတော့ Justin Tweet ဖြစ်ပါတယ်ရှင်။ကျွန်မကစုမော်မှာဒီညအစီအစဉ်မှုဖြစ်တာဝီယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ညနေခင်းအစီအစဉ်ဒီမှာပဲအဆုံးသတ်ပါမယ်ရှင်။နောက်ည9နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လွှင့်ပေးမယ်။ညပိုင်းအစီအစဉ်မှာပြန်ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.